စစ်ကောင်စီကဒေါန်ဆန်းစုကြည်ပေါ်အဂတိလိုက်စားမှုငါမှုနဲ့ထတ်တိုးတရားဆွဲထားတဲ့အမှုတွေကိုနေပြည်တော်အထူးတရားရုံးမှာတောက်ကြံနေတိုင်းကြားနာသွားဖို့ဒီကနေ့စတင်ဆောင်ရွက်ပါတယ်။ဒေါန်ဆန်းစုကြည်နဲ့အတူ NLD အစိုးရလက်ထက်သမရဦးဝင်းမြင့်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြင့်အေးတို့အပေါ်အဂတိလိုက်စားမှုတွေထပ်ပြီးတော့တိုးထားတာဖြစ်ပါတယ်။ဘသူနဲ့ဘလို့ပုံမှန်တက်အမှုတွဲတရားဆွဲတယ်ဆိုတော့အခုထိမသိရသေးဘူးလို့ရှေ့နေတူကအခုလိုရှင်းပြပါတယ
်။ယချင်းကတော့20ရက်နေပေါ့နော်။ဒါမှမဟုတ်ကြနေပေါ့နော်။တယောက်သေးတော့မဟုတ်ဘူး။တယောက်သေးတော့မဟုတ်ဘူး။၃မောင်ပါတဲ့ဟာရှိတယ်၊၂ယောက်ပါတဲ့ရှိ။အဲ့ဒါဆိုတိကျတော့မသိဘူး။တယောက်သေးတော့တခုမှမပါဘူး။ဘလို့ဇေရောတောက်ကြနေပဲပြီးထားတယ်။တောက်ကြနေပဲပြီးထားတယ်။ဘလို့ဇေရောတောက်ကြနေပြီးထားတယ်။တောက်ကြနေတိုင်းစစ်ဖို့များပါတယ်။ဘာကြောင့်ပါဆိုရင်တတိယဘာကြောင့်ဆိုရင်တိကျတော့ညောင်း။
အဂတိလိုက်စားမှုအသင့်ငါမှုအတွေ့ဒေါအောင်ဆန်းစုကြည်ဘက်ကဘယ်ရှိနေတွေဘယ်အမှုကင်တွေ့မယ်ဆိုတာလာမယ့်ဇန်နဝါရီ21ရက်ရုံးချိန်မှာတရားရုံးကိုတင်ပြဖို့ရက်ချိန်ပေးထားပါတယ်ဒီနေ့မှာအရင်ကကြားနာစစ်ဆေးနေတဲ့အဂတိလိုက်စားမှုတွေကတုံးမှုကိုကြားနာစစ်ဆေးခဲ့ပါတယ်နေပြည်တော်မှာလာရောင်ဒေါ်စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့တဲ့အမှုမှာရာဒူးအနာတုံးခဲ့တယ်ဆိုပြီး NLD အစိုးရဝန်ကြီးတွေနဲ့အတူပူးတွဲဆွဲထားတဲ့အမှုနှမှုနဲ့ရန်ကုန်တိုင်းဒေသကြီးမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုတမှုအတွက်စစ်ဆေးခဲ့တာဖြစ်ပါတယ်။အဲ့ဒီအမှု၃ခုလုံးအတွက်စစ်ကောင်စီဘက်ကလူပြားတက်တဲ့အနေနဲ့ရန်ကုန်တိုင်းဒေသကြီးစီရင်စစ်ချုပ်ဒေါခင်မာချိုကိုနှစ်ဖက်ရှိနေတွေပြန်လည်မိခဲ့တယ်လို့လည်းသိရပါတယ်။ဒီအမှုတွေအတွက်နောက်ထပ်ရုံးချင်းကိုလာမယ့်ဇန်နဝါရီ21ရက်နေ့ချိန်ဆထားပြီးအဲ့ဒီနေ့ကျရင်ဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုနှစ်ခုအဲ့ဒီမြေနေရာပေါ်မှာအိမ်ဆောက်တာနဲ့ပတ်သက်တဲ့အမှုရန်ကုန်တိုင်းမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုစတဲ့အမှုပေါင်း၄မှုကိုကြားနာစစ်ဆေးမှာဖြစ်ပါတယ်။အဲဒီအမှုတွေအတွက်ဒေါခင်ကြီးဖောင်ဒေးရှင်းတာဝန်ရှိသူတူဖြစ်တဲ့ဒေါက်တာတန့်တော်ကောင်းကိုစစ်ကောင်စီကလူပြတ်သက်တဲ့အနေနဲ့ခေါ်ထားတယ်လို့သိရပါတယ်။ဒေါန်ဆန်းစုကြည်ဟာရွေးကောက်ပွဲဥပဒေချိုးဖောက်တယ်ဆိုပြီးတော့လေတရားစွဲဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုချုပ်ဦးခင်မောင်ကဒေါန်ဆန်းစုကြည်အပါအဝင် NLD သမရဦးဝင်းမြင့်တိုင်းနယ်ပြည်နယ်ကသက်ဆိုင်ရာဝန်ကြီးချုပ်တွေဝန်ကြီးတွေအပါအဝင်အယောက်400ကျော်ကိုတရားစွဲမယ်လို့ပြောဆိုလိုက်ပါတယ
်။မဲမတမာမှုများနဲ့တရားမဲ့တည်ကျင့်မှုဖြစ်စဉ်များပါဝင်ပတ်သက်ကျူးလွန်ဆောင်ရွက်ခဲ့ကြသူများကိုဥပဒေနဲ့အညီအေးအေးယူဆောင်ရွက်လျက်ရှိတဲ့နေရာမှာနိုင်ငံတော်သမ္မတဟောင်းဦးဝင်းမြင့်နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဟောင်းဒေါ်အောင်ဆန်းစုကြည်ဝင်ကြီးဟောင်းဦးမင်းသူရခိုင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနှင့်အဖွဲ့ဝင်များဒိုင်းဒေသကြီးနှင့်ပြည်နယ်ဝင်ကြီးချုပ်ဟောင်းများလွတ်တော်ကိုယ်စားလှယ်လောင်းများပါတီအောင်နိုင်၏အဖွဲ့ဝင်များရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဝင်များစသည်ကျူးလွန်သူ422ဦးကိုလည်းအေးအေးယူဆောင်ရွက်လျက်ရှိပါတယ်ဆက်လက်စီစစ်ဆောင်ရွက်ဆဲလဲဖြစ်ပါတယ်
ဒေါန်ဆန်းစုကြည်တို့ကိုဘယ်ပုံမှန်တွေနဲ့တရားဆွဲမလဲဆိုတာကိုတော့သတင်းစာရှင်းလင်းပွဲမှာတိတိကျကျပြောဆိုခဲ့တာမရှိပါဘူး။လက်ရှိအချိန်အထိလဲဆွဆွဲခံထားရသူဒေါန်ဆန်းစုကြည်နဲ့သမရာတို့စီကိုဆွဲဆိုမဲ့မှုတွေအတွက်အကြောင်းကြားထားတာမရှိသေးဘူးလို့စုံစမ်းသိရပါတယ်။တိုင်းနယ်ပြည်နယ်ကသက်ဆိုင်ရာဝန်ကြီးချုပ်တွေဝန်ကြီးတွေကိုတော့ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့တရားဆွဲထားတဲ့အတွက်တချို့လဲကြားနာမှုတွေစတင်နေပါပြီ။NLD ပါတီအနေနဲ့ရွေးကောက်ပွဲကာလအတွင်းသုံးဆွဲငွေတွေကိုဥပဒေနဲ့အညီဆောင်ရွက်ခဲ့ရလားဆိုတာကိုတော့အခုချိန်ထိမစစ်ဆေးရသေးဘူးလို့ကော်မရှင်ညွှန်ကြားရေးမှူးချုပ်ကအခုလိုပြောပါတယ
်။ပါတီတွေကိုစစ်ဆေးတဲ့အခါမှာအခုချိန်ထိကျွန်တော်တို့ဒီဒီဇင်ဘာလအထိ52ပါတီစစ်ဆေးပြီးစီးတယ်ဆိုတော့ကျွန်တော်ရှင်းလင်းတင်ပြခဲ့ပြီးဖြစ်ပါတယ်။အကြနာကျွန်တော်တို့52ပါတီကြာပါတယ်။အဲ့ဒီထဲမှာ NLD ပါတီလည်းကြာပါတယ်။အဲ့တော့စစ်ဆေးတဲ့အခါမှာကျွန်တော်တို့ကအဲကျွန်တော်တို့ကော်မရှင်ရဲ့အစီအစဉ်အရကျွန်တော်တို့ဒီပါတီတွေကိုအကြီးအသေးပေါ့လीမျှပြီးကျွန်တော်တို့စစ်နေတာဖြစ်ပါတယ်အဲနေဒီပါတီကိုတော့မစစ်ရသေးပါဘူးသူတတ်မှတ်ချက်တဲ့အညီပါတီအားလုံးကိုကျွန်တော်တို့စစ်ဆေးသွားမယ်ဆိုတဲ့အကြောင်းကျွန်တော်ဖြေကြားလိုပါတယ်
NLD ပါတီခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုအမှုပေါင်းတရာစင်ကျော်နဲ့စစ်ကောင်စီကတရားဆွဲထားတဲ့အထက်ကလက်ရှိမှာအမှုငါမှုအတွေ့ထောင်နဲ့စုစုပေါင်း6နှစ်ချမှတ်ခံထားရပါတယ်။နိုင်ငံတကာဘက်ကတော့ဒေါန်ဆန်းစုကြည်နဲ့အတိုက်ခံနိုင်ငံရေးသမားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုနေရပြီးရှိပြီးဒီပေါ်မှာတော့စစ်ကောင်စီဘက်ကထဲသွင်းစဉ်းစားဖို့မရှိကြောင်းနဲ့ဥပဒေအထက်မှာဘယ်သူမှမရှိတာမို့ဥပဒေအတိုင်းသာချမှတ်သွားမှာဖြစ်တယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြင်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်ရှင်။